အဂိလိုက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပတ်သက်နေတဲ့ယာရုကနေဖြောက်ချခံရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟေကိုထောင်နှံအနှစ်30ချမှတ်ဖို့အတွက်တောင်ကိုရီးယားအစိုးရရဲ့ရှေ့နေတွေကရှောက်ထားလိုက်ပါတယ်ဒီအမှုကိုအင်္ဂါနေ့မှာကြားနာစစ်ဆေးစဉ်အတွင်းအစိုးရရှေ့နေတွေဘက်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါ့အပြင်သမ္မတဟောင်းပတ်ကွန်ဟေပေါ်ငွေတန်အဖြစ်နဲ့အမေရိကန်ဒေါ်လာတန်130ချမှတ်ဖို့လည်းသူတို့ကတရားသူကြီးကိုရှောက်ထားခဲ့ပါတယ်ဗစ်တာပက်ဒီရဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးရပါမယ်ခင်ဗျာတောင်ကိုရီးယားအာနာရှင်ဟောင်းပတ်ချုံဟီရဲ့တမီးဖြစ်ပြီးအသက်66နှစ်ရှိပြီဖြစ်တဲ့ပတ်ကွန်ဟီကို2016ခုနှစ်အတွင်းအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာတောင်ကိုရီးယားသမ္မတယာရုကနေဖေရှားခဲ့ပါတယ်။သူမအပေါ်လက်ပေးလက်ယူပြုလုပ်မှုအာဏာအလွဲသုံးစားလုပ်မှုအကြက်ကင်မှုအစိုးရတိဝတ်ချက်တွေပေါက်ကြားစေမှုအာဏာအလွဲသုံးစားလုပ်ပြီးတော့တောင်ကိုရီးယားနိုင်ငံကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုသူမရဲ့မိတ်ဆွေ Choi Son Sil ပိုင်နဲ့ပရဟိတအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်း90နီးပါးလှူဒန်းခိုင်းခဲ့တဲ့ဆိုတဲ့ဆွဲချက်တွေပါဝင်ပါတယ်။တမရဟောင်းပတ်ကွန်ဟီကတော့သူမအနေနဲ့အမှားရင်းတစုံတရာပြုလုပ်ခဲ့ခြင်းမရှိဘူးလို့ညှင်းဆိုထားပါတယ်။ Choi Son Sil ကိုအခုလစောစောပိုင်းမှာတရားရုံးကအာဏာအလွဲသုံးစားပြုလုပ်မှုလက်ပေးလက်ယူလုပ်မှုနိုင်ငံတော်ကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်မှုစတဲ့ဆွဲချက်တွေနဲ့ထောင်ဒဏ်25နှစ်ချမှတ်ခဲ့ပြီးအမေရိကန်ဒေါ်လာ18တန်းဒီပါဒဏ်ငွေပေးဆောင်မှုအမိန့်ချမှတ်ခဲ့ပါတယ်။ဆိုချေဆိုင်အာဆန်ဘူဝရဆိုင်ရာလီလာရေးအဖွဲ့ကြီးကသုတေသနပညာရှင်ဂျိမ်းစ်ကင်ကတော့အစိုးရရှေ့နေတွေလျှောက်လှဲထားတဲ့ထောင်ဒဏ်တက်တန်းကာလနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အားအသင့်မှုမဖြစ်ရပါဘူးလို့ VOE ကပြောပါတယ်
။ Convicted was Ms. Choi who was sentenced to 25 years.So everybody knew and expected President Park to at least get the same amount of penalty in terms of
the number of years. When the Supreme Court ruled on the case of Dean Moon and Sun Wei, the two defendants were sentenced to 25 years. This case involved Ms. Choi, who was sentenced to 25 years. As a result, all the defendants were sentenced to 25 years. The first one was sentenced to 25 years. The second one was sentenced to 25 years.ဒါကြောင့်တိတ်ပြီးတော့ကြီးကြီးမားမားအားအသင့်စရာမရှိပါဘူး
။ Miss Choi ဟာမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာဝန်ကြီးခန့်အပ်မှုနဲ့ပတ်သက်ပြီးတော့လေစုံစမ်းစစ်ဆေးမှုခံရသူဖြစ်ပါတယ်။တမရဖတ်ရဲ့မိတ်ဆွေ Miss Choi ဟာမလျော်ဩဇာအသုံးပြုပြီးတော့တန်တမာရေးအတွေ့အကြုံလုံးဝမရှိသူ Samsung စက်မှုလျှက်စစ်ကုမ္ပဏီကြီးရဲ့အကြီးတန်းအမှုဆောင်ယိုဂျေးအင်းကို2016ခုနှစ်မေလအတွင်းမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာဝန်ကြီးဖြစ်ခန့်အပ်ခဲ့တယ်လို့ကိုရီးယားမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ယူကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုပါတယ်။တမရဟောင်းပတ်ကွန်ဟေးရဲ့အမှုကိုတလအတွင်းစီရင်ချက်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ထုံးစံရတော့တမရဟောင်းပေါ်သူ့နေရာဆက်ခံတဲ့နောက်ဆိုးရကလူငင်းချမ်းသာခွင့်ပေးနိုင်တယ်လို့ James King ကပြောပါတယ်။ဒါပေမဲ့လက်ရှိတောင်ကိုရီးယားတမရမွန်ဂျေးအင်ကတမရဟောင်းပတ်ကွန်ဟေးကိုသူ့ရဲ့လုပ်ပိုင်ခွင့်အာဏာအသုံးပြုပြီးလူငင်းချမ်းသာခွင့်ပေးမှာမဟုတ်ဘူးဆိုတဲ့အရေးအယံပြသနေပါတယ်ခင်ဗျာ။